မင်္ဂလာပါရှင်ကျမအင်ဂျင်နိုင်ပါဒီကနေ့တနင်္လာနေ့ဖေဖော်ဝါရီလ22ရက်နေ့မှာတနိုင်ငံလုံးရှိသမျှကုန်စုံဆိုင်တွေဈေးတွေကုန်ကားတွေလုပ်ငန်းတွေအကုန်ပိတ်ပြီးနှစ်ငါးလုံး CDM အထွေထွေတပိတ်ကြီးမှပါဝင်ကြဖို့ဂျန်စီမျိုးဆက်လူငယ်တွေဥဆောင်ပြီးနှိုးဆော်ထားတယ်လို့လူထုလှုပ်ရှားမှုတွေမှာဥဆောင်နေသူတွေရဲ့ကိုပိုင် Facebook စာမျက်နှာတွေမှာလည်းဖြန့်ဝေထားပါတယ်နှစ်ငါးလုံးအထွေထွေတပိတ်ကိုအကျမ်းမဖက်လူတို့လှုပ်ရှားမှုကြီးအဖြစ်အသွေးမျိုးစုံနဲ့စီစဉ်ထားတယ်လို့လည်းပြည်သူ့လွှတ်တော်ကိုယ်စားလှယ်ကိုစီသူမောင်က VOA ကိုပြောပါတယ်စစ်ကောင်စီဘက်ကတော့နေရာတချို့မှာအကျမ်းဖက်ဖြိုခွဲမှုတွေလှုပ်လာပေမဲ့ရန်ကုန်နဲ့မန္တလေးမြို့တွေမှာပြည်သူတွေဘက်ကလည်းဆန္ဒပြအရှိန်ပိုပြီးမြင့်တင်လာတဲ့အခြေအနေကိုစူးစီးတင်ပြမှာပါရှင်မြန်မာနိုင်ငံမှာဆက်အာနာသိမ်းပြီးရပ်ပေါင်း22ရက်မြောက်တဲ့နေ့မှာတတိုင်းပြည်လုံးပါဝင်လှုပ်ရှားမဲ့နှစ်ငါးလုံးအထွေထွေတပိတ်ကြီးဆွေးနွေးဖို့ Generation Z မျိုးဆက်လူငယ်တွေဥဆောင်ပြီးနှိုးဆော်ထားတဲ့အတွက်ဒီကနေ့ရန်ကုန်မြို့မှာမြို့နယ်အလိုက်တပိတ်ကျောင်းတွေနဲ့ခြိတက်ကြဖို့ပြင်ဆင်ထားကြောင်း NLD ဗဘဲတန်းပြည်သူ့လွှတ်တော်ကိုယ်စားလှယ်ကိုစီသူမောင်က VOA ကိုပြောပါတယ
်။ဒီနှစ်ငါးလုံးကဒီ Generation Z တွေအချင်းအချင်းချင်းကြားမှာပေါ့နော်အဲဒီအခုပြန်ပြီးတော့ဒီလူလှုပ်ရှားမှုကိုပြန်ပြီးတက်လှမ်းနိုင်နေတဲ့သူတို့ပြန်ပြီးတော့တက်လှမ်းပြီးတော့ဒီရေတော်ပုံရဲ့အချိန်ဟုတ်ပြန်တင်တယ်လို့ကျွန်တော်နားလည်ပါတယ်ဆိုတော့အခုဒီအင်္ဂါလုံးကြီးဟိုခိုင်းပြီးတော့ကောခေါ်တာဖြစ်တဲ့အတွက်ကြောင့်မနေ့ဖြန်ဆိုလို့ရှိရင်တပိတ်စေချောင်းကြီးကမြို့နယ်လိုက်မျိုးတွေပေါ့ဗျာသူတို့ဒီအထွေဒီမြို့နယ်လိုက်ကိုအထွေတပိတ်စေချောင်းမျိုးတွေပေါ့ဝန်ထမ်းပေါင်းစုံပြီးတော့ဘာသာပေါင်းစုံအလွာလူတန်းကားပေါင်းစုံအထွေတပိတ်စေချောင်းမျိုးတွေအတွက်သူဖြစ်စင်နေကြတယ်ပေါ့ဖြစ်စင်တဲ့အခါမှာလည်းသူတို့ဒီမြို့နယ်ရဲ့ဒီပေါ့ logo တွေပါတဲ့ဒီမြို့နယ်ရဲ့အမည်နာမည်ပါတဲ့စေချောင်းမျိုးတွေဘလိုင်းတွေထုတ်ရဲဆိုပြီးပုံတွေ့လဲကျွန်တော်ကြားပြီ
တနင်္ဂနွေနေ့ညကရန်ကုန်မြို့တွင်စစ်ကားတွေနေရာအသီးသီးယူထားတဲ့အခြေအနေကိုလည်းအခုလိုပြောပြပါရစေ
။အခုဒီရုံးခဲ့တဲ့နာရီတိုင်းမှာဒီရန်ကုန်မြို့ထဲနဲ့ဒီလေတန်းဂုံတရာပေါ်တွေရောနောက်ပြီးတော့တိုက်ခန်းတွေပေါ်ကနေပြီးတော့ရတဲ့ဗီဒီယိုတွေရအခုစစ်ကားတော်တော်များများကရန်ကုန်မြို့ထဲမှာဝင်လာပြီးနောက်ပြီးတော့တန်ယုံနေသွားတဲ့လမ်းတွေကိုစစ်ကားတွေကပိတ်ဆို့ထားရှိတယ်။လက်ပြောင်တန်ယုံကြီးရှိကိုချက်ဆက်ပြီးတော့လုပ်နေတယ်တားဆီးရမယ်ပေါ်လည်းရှိတယ်ပေါ့နောက်တစ်ခုကရေကားတွေနဲ့နောက်ပြီးတော့ဒီသူတို့ဟိုဒီဒီအမှုဆန္ဒပြပွဲတွေချုပ်ခွင်းတဲ့ဒီရေကားမျိုးတွေနောက်ပြီးတော့လုံလင်းကားမျိုးတွေလည်းသူအင်အားတူချလာရဲဆိုတဲ့ဗီဒီယိုဆိုင်ရဲ့ဒါအများပြတ်တက်ပေါ့နောက်ဆိုနောက်တစ်ခုကတရားတွေလည်းပိတ်လိုက်တယ်ဆိုတဲ့ဒင်းရုပ်တံတွေလည်းကျွန်တော်တို့တောက်လျှောက်မှရနေပေါ့
ကြီးခဲ့တဲ့ရပ်ပိုင်းကပဲမန္တလေးမြစ်ကြီးနားစတဲ့မြို့တွေမှာစစ်တပ်ကအကြမ်းဖက်ဖြိုခွဲမှုတွေလုပ်ခဲ့တဲ့အတွက်ပေါ့နော်တနက်ဒဏ်ရာရပြီးတော့လူသေဆုံးမှုတချို့ရှိခဲ့ပါတယ်အဲ့တော့ရန်ကုန်မှာစစ်တပ်ကလည်းအခုဆိုရင်နေရာတီးတီးမှာရှိနေတော့လူတွေဘက်ကအင်အားဘယ်လောက်ထိဆက်ပြီးထွက်လာဖို့ရှိမယ်လို့မျှော်လင့်တယ်ရှင့
်မန္တလေးရဲ့အခြေအနေကိုပဲပြန်ကြည့်ပါဗျာမန္တလေးမှာဖြစ်ခတ်လိုက်တဲ့အခါမှာပို့ပြီးတော့ဒီနေ့လူစုလူတွေဟာဒီလူရဲ့ဆန္ဒပြမှုပို့ပြီးအကောင်းလာတာကိုတွေ့ရတယ်ဆိုတော့ပြောရင်ဒါပြည်သူရဲ့စိတ်မှာပြင်ဆင်လာပြီလားဗျာဒီလိုရဲ့နိုင်ငံရေးလိုချင်မှုကဒီမတရားမှုသူတို့ဆန့်ကျင်နေမယ်ဒီတရက်နှစ်ရက်နဲ့ပြီးသွားမှာမဟုတ်ဘူးဒီရေတော်ပုံကြီးဟာတပတ်၁၀ရက်ကြာကြာလားနေပဲချီကြကြသူတို့ရအောင်သူတို့အဆုံးထိအမှန်တရားတော့သူတို့တိုက်ပွဲဝင်မယ်သူတို့စိတ်ပိုင်းဖြစ်လာတယ
်အလားတူမန္တလေးမှာလည်းအရင်ရှင်းလင်းလုံးလူထုလှုပ်ရှားမှုလို့အခုနှစ်ငါးလုံးလှုပ်ရှားမှုမှာလည်းတမျိုးလုံးဆိုင်တွေပိတ်ပြီးအင်းနဲ့အားနဲ့ပါဝင်ဖို့ပြင်ဆင်ထားတာတွေ့ရတယ်လို့လဲ Save Our Mandalay အဖွဲ့ကကိုနေမျိုးက VOA ကိုပြောပါတယ
်။နှစ်ငါးလုံးမှာတော့တမျိုးလုံးထွက်ကြမယ်လို့ပြောထားကြရပါသေးတယ်။ဆိုင်တွေလည်းအားလုံးပိတ်ပြီးတဲ့အခါကျတော့ထွေထွေတပိတ်ဖြစ်အားလုံးထွက်ကြမယ်ဆိုတော့ခိုင်းကြတော့လူများမှချင်တာပဲ။ဒီနမကလည်းနှစ်ငါးလုံးဆိုတော့တိုက်ဆိုင်တာရေးမကတတာရေဆိုတော့ဒီရက်ကိုယူတတ်ကြချင်တာပဲဒီစီသေးလုံးလို့ပေါ့နော်အဲ့ဒီ
မန္တလေးမှာလူအင်အားဘယ်လောက်ထိထွက်လာဖို့ရှိနေရှင
်တကယ်ကြာတော့ခိုင်းနေတယ်ဆိုအချိန်ဟောတော့ပိုကြီးနေတာပါပဲဒီတိုင်းဒီပြည်ဆုံးဒီရက်မှာကုန်ပူပြီးရောရှင်ုံမြည်ပြီးဆန္ဒပြကြဖို့ပေါ့နော်လူချင်းတာမရမချင်းပေါ့နော်ဒါလည်းလူတို့ကနေရတာဆန္ဒပြနေဦးပါမယ်ရှင်းရတဲ့တိမ်ပြီးနောက်ပိုင်းကျတော့ဟိုဘက်ကတော့မကြောက်နိုင်တော့ပေါ့ဗျာအတူဖြစ်တယ်
COVID-19 ကပ်ရောဂါကြောင့်ထိခိုက်နစ်နာနေတဲ့စီးပွားရေးလုပ်ငန်းတွေဟာ February 1ရက်ဆရာနာသိမ်းကြီးကလေးကပိုးပြီးအထိခိုက်တွေရှိခဲ့ပေမဲ့နောက်အနာဂတ်မြန်မာနိုင်ငံမှာစရုပ်ချုပ်ရေးဆိုတာမျိုးလုံးဝမလိုလားတဲ့ခံယူချက်တွေနဲ့စစ်အာဏာသိမ်းဆန့်ကျင်တဲ့ဆန္ဒပြပွဲတွေမှာပူးပေါင်းပါဝင်နေတာတွေ့ရတယ်လို့ကိုနေမျိုးက VOA ကိုပြောပါတယ်။ကျွန်မအင်ဂျင်နိုင်ပါ